ကိုကန်တက် MNDA ထိန်းချုပ်ထားတဲ့လာရှိုမြို့တွေကမြို့မဆင်းနဲ့ရက်ကွက်တစ်ကြောက်တောင်ဘက်ကိုစစ်ကောင်စီကဝီဟင်ကနေဘုံကျဲတိုက်ခိုက်ခဲ့လို့နှစ်ဦးသေဆုံးပြီးတော့၄ယောက်ထပ်မံထိခိုက်ဒဏ်ရာရခဲ့ပါတယ်လက်နက်ကင်တပ်တွေကိုလက်နက်စွန့်ပြီးတော့နိုင်ငံရေးအဖြစ်ရှာပါလို့စစ်ကောင်စီကကမ်းလှမ်းခဲ့ပြီးတော့နိုင်ပိုင်းအကြမ်းမှာပဲအခုလိုမျိုး MNDA ထိန်းချုပ်ထားတဲ့လာရှိုမြို့ပေါ်ကိုစစ်ကောင်စီဘုံကျဲခဲ့တာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်
MNDA ကိုကန့်တပ်တွေလာရှိုမြို့ကိုထိန်းချုပ်ပြီးကြတဲ့ကလာရှိုမြို့ပေါ်စစ်တပ်ကလေကြောင်းနဲ့ဘုံကျဲနေတာဒီကနေ့နဲ့ပါဆို9ကြိမ်ရှိသွားပါပြီဒီကနေ့စက်တင်ဘာ28ရက်တောက်ကြာနေ့မနက်3နာရီလောက်မှာဝေဟင်ကနေဘုံကျဲခဲ့လို့လူ2ယောက်ထပ်မနေသေဆုံးတယ်လို့လာရှိုမြို့ကန်တူက VOA ကိုပြောပါတယ
်ဟုတ်ခဲ့တယ်တော့လေဒီထဲမှာတလုံးရှိရတော့အမှဒီကတော့ရှိခိုက်များပြောတာလေအခုလမ်းပြကလည်းဝင်လို့မရဘူးနောက်တနေ့ကတော့ဒီဝင်းသဟိုတယ်တန်းတန်းလေးမှာနှလုံးမှာကျွန်တော်ရက်ကွက်နေဆိုတာဖြစ်နေဒီတောက်တောင်ကျွန်တော်တောက်တောင်ရက်ကွက်ဖြစ်ဆိုတယ်တလောအမှလည်း၅ယောက်ပြောတယ်ဒီလုံးကငါးလုံးလမ်းမှုဖြစ်နေအပြီးကျတော့3-4ယောက်ပဲလို့ရှိတာ
ရှမ်းပြည်နယ်မြောက်ပိုင်းသတင်းတွေကိုအဓိကဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့ကြောက်တောင်ဘက်မှာလူ2ယောက်သေဆုံးပြီးကိုဝင်ဆောင်တူအပါဝင်6ဦးဒဏ်ရာရတဲ့အကြောင်းရေးသားထားပါတယ်။လာရှိုမြို့ကိုဩဂုတ်လ3ရက်နေ့ကကိုကန့်တက်ကတင်းယူပြီးတဲ့နောက်ဩဂုတ်လ30ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပထမဆုံးဘုံကျဲခဲ့တာပါ။စက်တင်ဘာလ8ရက်9ရက်21ရက်24ရက်နဲ့25ရက်နေ့တွေမှာလည်းဝေဟင်ကနေဘုံကျဲခဲ့ပါတယ်။25ရက်နေ့ကဘုံကျဲမှုမှာတော့အမျိုးသမီး2ဦးသေဆုံးပြီးလူ15ယောက်လောက်ဒဏ်ရာရခဲ့ပါတယ်။MNDAA ကိုကန့်တက်ကတိမ့်ပိုက်ထိန်းချုပ်ထားပြီးတဲ့နောက်အရဲသားတွေနေထိုင်တဲ့နေရာပေါ်ကိုစစ်တပ်ကဘုံဇက်တိုက်ကျဲနေတာပါစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရဲသားပြည်သူတွေတေဆုံးထိခိုက်ရတဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကအခုလိုပြောပါတယ
်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကတနေ့တစ်ချာများပြားလာတာအလုံးသိပါအရင်တော့ကတော့သူတို့ရဲ့ပြစ်ခတ်မှုတွေကထင်ရမြင်ရကိုရန်တန့်ပြစ်ခတ်တယ်ဆိုပြီးတော့ပြောဆိုမှုတွေရှိတယ်ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့တွေ့ရတဲ့ချက်တွေကထင်ရမြင်ရကိုရန်တန့်ပြစ်ခတ်တာမဟုတ်ဘဲနဲ့အရသာပြည်သူတွေနေတဲ့နေရာကိုတမင်တက်တက်ရွယ်ချက်ရှိပြီးတော့ပြစ်ခတ်တဲ့အရာမျိုးဖြစ်ပါတယ်။ထပ်ပြေးစရာလမ်းကြောင်းမရှိတဲ့ပြည်သူတွေကိုရွေးချယ်ပြီးတော့ပြစ်ခတ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုဖြစ်ပါတယ်
။ကုလသမဂ္ဂနဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းမြန်မာပြည်ပြည်ပခန့်အတွင်းအရသာပြည်သူတွေမထိခိုက်အောင်ကာကွယ်ပေးဖို့တိုက်တွန်းတောင်းဆိုနေပါတယ်။စစ်ကောင်စီကိုစန့်ကျင်ကြတဲ့လက်နက်ကင်အဖွဲ့တွေအနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းကြပါလို့ဆိုပြီးလက်နက်စွန့်ရွေးကောက်ပွဲဝင်ကြဖို့စစ်ကောင်စီကစက်တင်ဘာလ26ရက်နေ့ကကမ်းလှမ်းပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်တဲကမိုင်းကင်မိုင်းရဲနန့်လန်နဲ့ကြောက်ကူအင်းတော်ဘက်မှာစစ်ကောင်စီဘက်ကရှမ်းပြည်နယ်တောင်ပိုင်းကပြည်သူစစ်တွေပါခေါ်ယူပြီးအင်အားဖြည့်တင်းနေတယ်လို့လာရှိုးကနိုင်ငံရေးသုံးသပ်သူတဦးကပြောပါတယ်။ဂျာတာပရီနီကပဲမိုင်းရဲအနီးကဟိုရကိုစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာနဲ့စစ်အင်အားဖြည့်တင်းတာတွေကြောင့်လာရှိုးကိုပြန်ထိုးစစ်ဆင်မဲ့ပုံရတယ်လို့သူကသုံးသပ်ပါတယ
်။မနီရကျတော့ဒီအဖက်မှာဟိုလာပြီ။ဟိုရဆိုတာကျွန်တော်တို့ဒီမိုင်းရဲ့အဆက်လေးအဲဟိုရရွာထဲမှာကိုကန့်လေးနေတာမိုင်းရဲ့နယ်ကျတော့အဲဒီသက္ကသကနေတာအဲမှာဟိုရမှာလည်းကြောက်ကျဲတယ်မနီရ။ဒါပြည်သူတွေဆိုအားလုံးပြေးကုန်တာအခုကသက္ကလည်းတော်တော်လေးကိုအင်အားတွေသာဖြည့်တင်းနေတယ်လို့ပြောတယ်ဗျာ။ဟုတ်လား။ဒီဟိုရနေသူတို့တိုက်ပြီးဝင်ခဲ့မယ်ဆိုရင်တော့ခဏလေးပဲလာဆူးတွေမာဆူးနဲ့မိုင်းမိုင်းရဲမိုင်း60ကျော်ပဲရှိရဲ့လေ
စစ်ကောင်စီဘက်ကအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုမိုင်းရဲမှာပြန်လည်စုဖွဲ့နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ် MNDA ကိုကန့်တက်ရဲ့ညီနောင်မဟာမိတ်ဖြစ်တဲ့ TNLA တောင်းပလောင်နဲ့စစ်တပ်ကြားမှာလဲတီပေါ်နဲ့နောင်ချုံမြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်ဒီကနေ့မှာတော့တီပေါ်အခြေဆိုင်ခမရ903ကို TNLA ကသိမ်းပိုက်တဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လည်းတိကျအတည်ပြုလို့တော့မရသေးပါဘူး TNLA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့သလိုရှမ်းမြောက်တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ